အိန္ဒိယနိုင်ငံရဲ့ဂျမ္မူးနဲ့ကက်ရှမီးယားဖက်ဒရယ်နယ်မြေတွေမှာနေထိုင်ကြသူတွေကတော့ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့မှာဒေသကောင်စီရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတာမှုအောင်ပွဲခံနေကြပါပြီ။ဂျမ္မူးနဲ့ကက်ရှမီးယားဒေသရွေးကောက်ပွဲကော်မရှင်နာမင်းကြီး KK ရှာမာကတော့ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ Early morning today 278 constituencies had been
ဒီမင်းရဲ့စိုးစောကပဲမဲဆန္ဒနယ်မြေ298ခုမှာမဲတွေရေတွက်ပြီးတာမို့အဲ့ဒီမဲဆန္ဒနယ်မြေအားလုံးရဲ့ရလဒ်တွေကိုအရာရှိတွေကထုတ်ပြန်ကြေညာပြီးပါပြီ။မဲဆန္ဒနယ်မြေတစ်ခုကတော့ရေတွက်ဖို့အတွက်ခွင့်ပြုချက်မရသေးပါဘူး။ဒါကယာယီသဘောပါ။ကိုယ်စားလှယ်လောင်းတူပြစ်မိရမယ့်ရေချင်းနဲ့ပတ်သက်လို့ပြဿနာနည်းနည်းလေးရှိနေလို့ပါ
။ခရိုင်ဖွံ့ဖြိုးရေးကောင်စီရွေးကောက်ပွဲတွေအတွက်မဲဆန္ဒနယ်မြေ280မှာမဲတွေပေးခဲ့ကြပြီ။ကိုယ်စားလှယ်လောင်းတွေဟာဒေသဆိုင်ရာဖွံ့ဖြိုးရေးအတွက်အမှန်ကန်ချက်တွေပေးခဲ့ကြပါတယ်။အနိုင်ရရှိသွားတဲ့ကိုယ်စားလှယ်လောင်းတွေကတော့သူတို့ရဲ့ဒေသခံတွေအတွက်ဖွံ့ဖြိုးရေးအခြေခံလိုအပ်ချက်တွေရရှိအောင်လုပ်လုပ်ကြမယ်လို့ဆိုပါတယ်။ထောက်ခံသူတွေကလည်းရွေးကောက်ပွဲအောင်နိုင်တဲ့အထိမ်းအမှန်နဲ့အားပေးကောက်ခံနေကြပါတယ်။ပြီးခဲ့တဲ့နှစ်ကဂျမ္မူးကက်ရှမီးယားဒေသရဲ့အထူးအခွင့်အရေးကိုရုပ်သိမ်းပြီးနောက်ဖက်ဒရယ်နယ်မြေဖြစ်သူပြောင်းလဲခဲ့ပြီးဒေသကောင်စီရွေးကောက်ပွဲတွေကိုပထမအဦးဆုံးကျင်းပတာဖြစ်ပါတယ်။